လို့ရှိမင်းသားကိုကျော်သူဦးစည်းတဲ့ရန်ကုန်နာရေးကုညီမှုအသင်းမဖွဲ့စည်းအင်ကပဲမန္တလေးမြို့မှာနာရေးဖြစ်လာရင်ဇာပနဇယိတ်မတတ်နိုင်သူတွေကိုအကူအညီပေးဖို့ဂျမင်းစိုးအသင်းဖွဲ့စည်းခဲ့ပါတယ်။မြို့နယ်လှမ်းတဲ့အရက်ကိုတင်းကျန်းရွှေ့လိုက်တဲ့အတွက်အခက်အခဲကြုံရသူတွေကိုကူအညီဖို့ရည်ရွယ်ချက်နဲ့ဖွဲ့စည်းခဲ့တာပါ။ဂျမင်းစိုးအသင်းစတင်ပေါက်ဖွားလာပုံကိုအသင်းဒုတိယဥက္ကဋ္ဌဦးဝင်းမြင့်ကပြောပြပါတယ်
။ဂျမင်းစိုးသည်1998ခုနှစ်လေလာခွန်ပြည်1360ကျင်းနဲ့သေဆုံးလာသန်းဆက်နှစ်နေမှာဆရာတော်ဦးဒိတ်ကလူလူတော်မှာလူဒီမြမဦးအောင်ခိုင်ဆိုတဲ့ပုဂ္ဂိုလ်ကြီးတွေနဲ့စတင်ပြီးတော့မှမန္တလေးမြို့မှာရှိတဲ့မြို့မီမြို့ပါများဖြင့်ဖွဲ့စည်းတည်ထောင်ခဲ့မြန်မာနိုင်ငံရဲ့နာယင်းနဲ့ပတ်သက်ပြီးတော့မှအရင်ဆုံးကနဦးသူ့ပေါင်းတည်ထောင်ပြီးတော့ဆောင်ရွက်တဲ့လူမှုကွန်ရက်အသင်းတစ်ခုဖြစ်ပါလေ
။နောက်နှစ်နှစ်ကျော်လောက်ကြာတဲ့အခါကွယ်လွန်သူစာရေးဆရာရွှေရှင်ဒါရိုက်တာဆရာကြီးဦးသုခဦးဆောင်ပြီးရန်ကုန်မှာနာရေးကူညီမှုအသင်းဖွဲ့စည်းခဲ့ပါတယ်
။ဆရာကြီးဦးသုခတို့မန္တလေးမှာလာရောက်သေးလာပြီးတော့မှဒီကလည်းပဲဟိုညီလောင်သေးနေပြတဲ့ခါကျတော့လိုက်ကြည့်တော့မှလူပြောက်ဆုံးသွားလို့ရှင်ရေချိုးပေးတာအစားလို့အားလာဒူတာမလာပြူတာပေါ့နော်ဒါဆရာပဲဖြစ်ဖြစ်ဟိုငပီးဖို့တောင်းအားလာဆရာအပြားလို့ရှင်ဒီပကြဘူးဆိုတဲ့စကားလို့ပေါ့နော်အဲဒီဥစ္စာလေးတွေအစားလို့လိုက်ပြီးတော့တားရောက်ဆောင်ရွက်ပြီးတော့မှအဲ့လိုလုပ်ခဲ့တဲ့ကျွန်တော်ညီတော်အသင်းများပါ
။နာရေးကူညီဖို့ရွေးချက်နဲ့အသင်းဖွဲ့စည်းခဲ့တဲ့မန္တလေးဂျမဲစိုးအသင်းရဲ့တခြားလူမှုရေးလုပ်ငန်းတွေကိုလည်း
ဒီကတော့နာရေးနဲ့ပတ်သက်ရင်ခမဲ့ဆောင်ရွက်ပြီးတဲ့လုပ်ငန်းပေါ့နော်။အမှန်နှစ်ကတော့ကျမ်းမာရေးမှာကျွန်တော်နှစ်ပိုင်းခွဲပြီးတယ်။တစ်ပိုင်းကအစိုးရဆေးရုံ6ရုံမှာတက်နေတဲ့အေးရမှန်ပါတဲ့ဈေးပဝယ်နိုင်တဲ့လူတွေအဲ့တော့ဈေးပဝယ်နိုင်တဲ့အတွက်လူနာတွေနေတဲ့အခက်အခဲရှိတာပေါ့။အသက်သိနိုင်တာပေါ့နော်။အသက်ကြီးတဲ့လုပ်ငန်းအဲ့ဒါကိုကျွန်တော်ကလာစဉ်ပုံမှန်သိန်းတရာဟိုအစိုးရဆေးဝင်6ရုံကိုဟိုကူညီပါတယ
်ဒါတိမကဂျမဲစိုးအသိရုံငန်းမှာပဲပြင်ပလူနာတွေကိုစနေတနင်္ဂနွေနေ့တွေမှာကျန်းမာရေးအဆောက်အအုံမှုပေးပါတယ်ဒီလိုစနေတနင်္ဂနွေနေ့တွေမှာတရက်ကိုရိုးရိုးနဲ့မျက်စိကြရတဲ့လူနာ900နဲ့800ကြားရှိတယ်လို့ဆိုပါတယ်ဒါတွေအလုံးအခမဲ့ကုသဆောက်ရှောက်ပေးတာပါဂျမဲစိုးအသိဟာနာရေးကိစ္စကျန်းမာရေးကိစ္စတွေအပြင်မိနာမှုဖြစ်ပွားတဲ့အတွက်အိုမဲ့အိမဲ့ဖြစ်သွားရသူတွေသဘာဝပင်အနေနဲ့ကြာရလို့ဒုက္ခကြုံရသူတွေကိုလည်းကူညီဆောင်ရှောက်ပေးနေပါတယ်။ဒါပေမဲ့ကူညီရမဲ့သူဥယျာဉ်များလာရင်ညီနောင်အသင်းတွေနဲ့တွဲဖက်ဆောင်ရွက်တယ်လို့အသင်းဒုတိယဥက္ကဋ္ဌဦးဝင်းမြင့်ကပြောပါတယ်ရှင်။